မြန်မာနိုင်ငံတော်ကချင်းတောင်တချို့မှာဒီရက်ပိုင်းတွင်စူပူမှုတွေဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးသွားမယ်ကြောင်းတမန်ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ကျင်းသားလေးဦးတမန်နဲ့ဒီဆုံးခဲ့တဲ့ထောင်စူပူမှုတွေဒုတိယနေ့ဖြစ်ကြုံရပြီးဒီနေ့မှာပဲတမန်ရုံးကကြေညာချက်ထုတ်ပြန်လိုက်တာပါမနေ့ကကလေးနဲ့ဖန်ချင်းတောင်နေမှာစူပူမှုတွေဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖြစ်ဒီနေ့မှာလဲရွှေဘုံမြချင်းနာတဝဲတာယာဝီနဲ့ပသိမ်ထောင်နေမှာစူပူမှုတွေဖြစ်ပွားခဲ့ကြောင်းနဲ့အခင်းဖြစ်ပွားခဲ့တဲ့အချင်းထောင်နေမှာအချင်းသားတွေရဲ့တောက်ဆူချက်တွေဟာတူညီနေပြီးအချင်းသားတချို့ကဖြစ်စဉ်ကိုလက်ကင်ဖုန်းကနေလူမှုကွန်ရက်တွေပေါ်မှာဓာတ်ရိုက်ထုတ်လွှင့်တာတွေကိုစစ်စစ်တွေ့ရှိခဲ့တဲ့အတွက်ချိန်ဆမှုတွေတွေးထုတ်လှုံ့ဆော်မှုတွေရှိခဲ့တယ်လို့တုံ့တက်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီအတွက်လဲစူပူမှုတွေဖြစ်ရတဲ့အကြောင်းရင်းကိုထိထိရရောက်စုံစမ်းဖော်ထုတ်ထားမှာဖြစ်ကြောင်းပြောဆိုခဲ့တာပါမြန်မာပြည်ကတချံနှစ်တခုကာလနောက်ပိုင်းသမရဝင်းမြင့်အမိန့်နဲ့ထောင်နဲ့ချီရဲ့အချင်းသားတွေကိုပြန်လွတ်ပေးခဲ့ပြီးနောက်မှာပဲနောက်ဆက်တွဲစူပူမှုတွေကျုံရတာဖြစ်ပါတယ်ချင်းသားတွေကိုပြန်လွတ်ပေးတဲ့ဆွေရရဲ့အစီအစဉ်ပေါ်မချိနှက်ချက်တွေကြောင့်ကန့်ကွက်တောင်းဆိုရင်စူပူမှုတွေဖြစ်တာလို့လည်းသတင်းတွေထွက်ပေါ်နေတာပါတမန်ရုံးရဲ့ထုတ်ပြန်ချက်မှာတော့တမန်ရဲ့လူငင်းချမ်းသာခွင့်အစီအစဉ်မှာတချီရွယ်ဦးတွေနာတာရှိချမ်းသာရေးပြဿနာရှိနေသူတွေအမျိုးသမီးတွေလူငယ်တွေမတန်ဆွမ်းသူတွေလို့ဦးစားပေးရမယ့်သူတွေကိုစီစစ်ရွေးချယ်ပြီးပြန်လွတ်ပေးခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်